ဗြိတိနိုင်ငံလန်ဒန်မြို့တော်ကလွတ်တော်အနီးမနေ့ကတည်းကလူ3ဦးထပ်မံနဲ့တိဆုံးပြီးရဲတပ်ဖွဲ့ပစ်ခတ်မှုကြောင့်တိုက်ခိုက်သူတိဆုံးသွားတဲ့အကြမ်းဖက်မှုဟာသူတို့လက်ချက်ဖြစ်ကြောင်း IS သွေးကြွအဖွဲ့ကပြောပါရတယ်။တိုက်ခိုက်သူဟာ IS အဖွဲ့ရဲ့စစ်သည်2ဦးဖြစ်ကြောင်းစစ်သွေးကြွအဖွဲ့ရဲ့သတင်းဌာနကဖော်ပြတဲ့ကြေညာချက်ထဲမှာပြောဆိုထားတာပါ။ဒါပေမဲ့လည်းတိုက်ခိုက်မှုကိုစီစဉ်ပြီးကျူးလွန်ရမှာအကူအညီပေးခဲ့ကြောင်းပြောဆိုလာမျိုးတော့မရှိပဲအမေရိကန်ကဦးဆောင်ပြီး IS အဖွဲ့ကိုတိုက်နေတဲ့မဟာမိတ်နိုင်ငံတွေကအရက်သားတွေနဲ့စစ်ပဆိုင်ရာပြစ်မှတ်တွေကိုတိုက်ခိုက်ဖို့ဖော်ရတိုက်တွန်းချက်ကိုတုတ်ပြန်လိုက်တာဖြစ်တဲ့အကြောင်းဖော်ပြထားပါပဲ။ဝန်ကြီးချုပ်ထရီဇာမေကတော့တိုက်ခိုက်သူဟာဗြိတိန်မှာမွေးဖွားသူဖြစ်ပြီးအကြမ်းဖက်ဆွေးရောက်ဝါဒနဲ့ဆက်နွယ်ပြီးဘရစ်ရှ်ထောင်လိုင်း MI5 ကစစ်ဆေးခံရဘူးသူဖြစ်တဲ့အကြောင်းပါလီမန်မှာမှတ်ချက်ပေးပြောကြားသွားပါတယ်။ဒါပေမဲ့လည်းနတ်တလောစောင့်ကြည့်ထောင်လိုင်းခံရတဲ့အထက်မှာမပါဝင်လို့တိုက်ခိုက်မှုနဲ့ပတ်သက်လို့ပဲဖြစ်ဖြစ်တိုက်ခိုက်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ကြိုတင်သတင်းရထားတာမျိုးမရှိဘူးလို့လည်းဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။ဘရစ်ရှ်ရဲ့တပ်ဖွဲ့ကတော့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူရှိဦးကိုဖမ်းဆီးလိုက်ကြောင်းဒီကနေ့ပဲပြောဆိုထားပါတယ်။လန်ဒန်မြို့တော်ရဲ့တပ်ဖွဲ့ကအချက်ဖက်ဝါဒတံပြန်နေနေဌာနအကြီးကဲမက်ကရော်လီကတော့လိပ်စာ6ခုမှာရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့တာဖြစ်ပြီးလန်ဒန်ဘာမင်ဟမ်နဲ့နိုင်ငံနှက်ကတခြားနေရာတွေမှာလည်းစုံစမ်းမှုတွေဆက်လက်လုပ်ဆောင်နေဆဲဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးနေဆဲကာလအတွင်းအမားမခံနိုင်တဲ့အကြောင်းတက်ခဲ့သူရဲ့အမိကိုအများပြည်သူသိအောင်ထုတ်ပြောလို့မရသေးဘူးလို့လည်းပြောဆိုထားပါတယ်။